ဆီယနာသိမ့်မှုကြောင့်မြန်မာနိုင်ငံမှာလေယူဆပွဲပြသူများကြားဒဏ်ထူညီများရေးထိခိုက်ကြဆင်းသွားခဲ့ရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူခွေရဲ့အထူးကိုယ်စားလှယ်ကအင်္ဂါနေ့ကထုတ်ပြန်လိုက်တဲ့အစည်းအဝေးခါစားအသစ်မှာပြောလိုက်ပါတယ်။အမျိုးသမီးတွေမိန်းကလေးတွေနဲ့ LGBTQ တွေဟာခွဲခြားဆက်ဆံခံရတဲ့အပြင်အကြမ်းဖက်အများထုတ်လိခံကြရတယ်လို့လည်းမစ္စတာ Tom Andrews ကဆိုပါတယ်။ ပဒီပကဇုံစစ်ဆေးရေးဂိတ်တွေနဲ့အချင်းစခန်းတွေမှာနေပိုင်းဆိုင်ရာအချင်းဖက်မှုတွေပြန့်နှံ့နေတာကစစ်ကောင်စီရဲ့ရက်စက်မှုနဲ့လူမဆန်မှုကိုပြသနေတယ်လို့မစ္စတာအန်ဒရူးကပြောပါတယ်။ဒေါ်လာအေးလှောင်ရှားမှုတွေမှာအမျိုးသမီးတွေရှေ့တန်းကပါဝင်နေကြတာကိုလည်းအစိုးရကမီးမောင်းထုတ်ပြလိုက်ပြီးဒါဟာအနာဂတ်ဒီမိုကရေစီနိုင်ငံတော်မှာတန်းတူရေးမခွဲခြားရေးနဲ့တရားမျှတမှုအတွက်အခြေတည်ပေးလိုက် ်ခံမှုရှိလာအောင်ပေါပေါလာနေတဲ့အုပ်ချုပ်ရေးစနစ်တိုင်းသားအဖွဲ့အစည်းတွေအရက်ပဲအဖွဲ့အစည်းတွေနဲ့အလုံးလုံးဖို့လဲအလူရှင်နိုင်ငံတွေနဲ့အဖွဲ့တွေကိုတိုက်တွန်းထားပါတယ်အစည်းအခါစားဖို့အချက်တဲတဲကတတ်တည်လို့ကောင်းစဉ်ပေးထားပါတယ်